မြန်မာအစိုးရနဲ့မကြခင် NGA လက်မှတ်ရေးထိုးဖို့ထုတ်ပြန်ထားတဲ့မွန်ပြည်သက်ပါတီရဲ့ထိမ့်သိမ်းခံထားရတဲ့တပ်ဖွဲ့ဝင်900ကိုဒီကနေ့မှာတော့ကြိုင်မျိုးအချင်းထောင်ကနေလွှတ်ပေးလိုက်ပါတယ်အစိုးရကနေဖမ်းဆီးထားတဲ့မွန်ပြည်သက်တပ်ဖွဲ့ဝင်900ကိုနိုင်ငံတော်သမ္မတရုံးရဲ့ရာဇဝတ်ကျင့်ထုံးဥပဒေပုံမှား401ပုံမှားခွဲ1အရလွန်ကြီးချမ်းသာအခွင့်ပြုလိုက်တယ်လို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါရယ်။ထိုင်းချီဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းထားပါရယ်
။ဟုတ်ကဲ့ပါ။နိုင်ငံတော်သမ္မတရုံးရဲ့အမိတ်အရမွန်ပြည်နယ်ချက်မြောအချင်းထောင်မှာထိန်းသိမ်းထားတဲ့မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်900ကိုဒီမိနစ်မှာပြန်လည်လွှတ်ပေးလိုက်ပြီလို့မွန်ပြည်သက်ပါတီမော်လမြိုင်ဆက်ဆံရေးယုံဒုတိယတာဝန်ခံဗိုလ်ကြီးသုံးနှုံကမွန်ပါတာနဲ့အခုလိုပြောပါတယ်
အမရာအကောတီကလောင်ဒွားရခါမလာကြဘူးမောင်ဟိုအမိတ်ကြီးကတော့တာဝရရောက်လိုက်မလား
သူပြောတော့ကတော့သူတို့ကိုပြန်လည်လှုပ်ပေးပြီတထုံခရံသက်ဖို့ဝင်တယောက်ကိုတော့ကြံသောရွာကိုပို့ထားပြီသဝဲခရံကဖွဲ့ကိုတော့ရေးမြို့ကိုပို့ထားပြီမော်လမြိုင်ခရံကသက်ဖို့ဝင်တယောက်ကိုလည်းပို့လိုက်ပြီလို့မွန်ပါတာနဲ့ပြောဆိုသွားတာပါဒီလိုလွတ်မြောက်လာတာဟာနိုင်ငံတော်သမ္မတရုံးကနေလွှတ်ငင်းချမ်းသာခွင့်အမိတ်ရလို့တခြားမွန်ပြည်သက်ပါတီတာဝန်ရှိသူတို့ကဆိုပါတယ်ပြန်လည်လွတ်မြောက်လာတဲ့မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်9ဦးဟာလက်နက်ကင်ဆောင်မှုအကောက်ဖွင့်ကောက်ခံမှုနဲ့မနစ်ကမြန်မာဆိုးရွားကနေဖမ်းဆီးထိန်းသိမ်းထားခြင်းခံခဲ့ရတဲ့သူတွေဖြစ်ကြပါတယ်မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်9ဦးကိုပြန်လွှတ်ပေးတာဟာမွန်ပြည်သက်ပါတီအနေနဲ့ NCA ပြည်ကြားလက်မှတ်ရေးထိုးဖို့နိုင်ငံတော်အကြီးအကဲတွေကိုကတိပြုထားတဲ့ဖြစ်စဉ်နဲ့သက်ဆိုင်နေတယ်လို့မွန်နိုင်ငံရေးလိလသုံးသပ်သူနိုင်မင်းမင်းလွယ်ကဆိုပါတယ
်မွန်ပြည်သက်ပါတီသွားလာတာချိုးကလည်းမယူဆောင်ရဆိုပြီးတော့ဒီနေ့အတူရေယူလာတာဖမ်းမိတဲ့ဟာတွေရောတော်တော်သူတို့ပြန်ပုံကိုရိချတယ်ထုတ်ချတဲ့ကဘာလဲဖမ်းဆီးထားတယ်ဆိုတော့အဲ့ဒါကိုအကအဲဒီမထိုးလို့ဒီလိုမျိုး PR ပေးတဲ့ပုံစံမျိုးဖြစ်နေတယ်သူကအဲဒီထိုးဖို့လာလာတာတော်တော်ကိုဒီစားပြီးတကယ်ကိုတန်တော့အဲဒီစားနေတဲ့ဒီနိုင်ပြပါဘီသူကြည့်နေဟာနဲ့လည်းဒီနိုင်ပြပါ
မနစ်ကတည်းချိန်မှာမွန်ပြည်သက်ပါတီကနေကျင်းပတဲ့မွန်မျိုးရမ်းနေခန္ဓာကိုစင့်အားနဲ့ကျင်းပခြင်းမပြုဖို့တပ်မတော်ကနေတားဆီးပိတ်ပင်ခဲ့တယ်လို့လိုက်နာမှုမရှိတဲ့အတွက်မွန်ပြည်သက်ကောက်ကွန်စခန်း3ခုကိုတင်ပတ်ခဲ့ပါတယ်။မွန်ပြည်သက်ခြေပြုတ်ရွာဒေသတွေမှာလည်းတပ်မတော်ကနေအကြောင်းကြားခြင်းမရှိဘဲဝင်ထွက်မှုတွေလှုပ်ဆောင်နေခဲ့ပါတယ်။ဒါပေမဲ့နှစ်ဖက်သက်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုတော့မရှိခဲ့ပါဘူး။ဇန်နဝါရီလ23ရက်နေ့မှာမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်သုံးမွန်ခေါင်းဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာနိုင်ငံတော်ဆိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးမကြာခင်သနင်္ဂနွေလုံးဆိုင်ရာပြစ်ကတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးသိုးမှဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးသိုးသွားမဲ့အချိန်ဒီပေါ်မွန်နိုင်ငံရေးလိမ့်လာတုံ့နှတ်သူနိုင်မင်းမင်းနယ်ကအခုလိုတုံ့နှတ်ထားပါတယ်။
ကောင်းကျိုးအရပါဖြစ်လာမလဲဆိုတော့နိုင်ငံရေးရဒီမှာရှိတဲ့အဖွဲ့အစည်းတွေနဲ့ပေါင်းစည်းဆက်ဆံပြီးတော့လောက်ဆောင်သွားဖို့ခန့်ခါတာပါလေနည်းနည်းချင်းတပြလေးလူလူလတ်လတ်လေးဖြစ်လာမယ်လို့ပါချာတော့ပြည့်ပြင်ထားရတဲ့အခွင့်အရေးချုပ်တွေဆိုလည်းတန်ပြီးတော့တွေ့လာနိုင်မဲ့သဘောမျိုးနေရာမျိုးပါလို့ရှိတယ်
။မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ဟာ UNSC ကိုညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့မှပါဝင်နေတယ်လို့တကယ်လို့ NCA လက်မှတ်ရေးသိုးခဲ့ရင် UNSC အတွင်းရှေ့သွားဖို့ဟာခက်ခဲမဲ့အခြေအနေမှာရှိနေပါတယ်။မွန်ပြည်သက်ပါတီ NNSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ဟာဖေဖော်ဝါရီလ10ရက်နေ့မတိုင်မီ NCA လက်မှတ်ရေးသိုးသွားမယ်လို့လာဟုဒီမိုကရက်တစ်အစည်းအရုံးထိပ်ပိုင်းခေါင်းဆောင်တွေကမီဒီယာတွေကိုပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ